မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American Thai ရဲ့2020ခုနှစ်ဇန်နဝါရီလ12ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40-48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မသင်ခီထိုက်ပါကိုချိုချိုသိန်းနဲ့အတူသတင်းတွေချိန်ညပါမယ်ယူကရိန်းခီးသည်တင်လေရင်ကိုမှားယွင်းပစ်ချခဲ့မိတဲ့အကြောင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ကစနေနေ့မှာဝန်ခံပြောဆိုပါတယ်ရခိုင်လက်နက်ကိုင်တပ် AA ကဖမ်းပြီးနောက်တနေ့မှာပြန်လွှတ်လိုက်တဲ့ကညာနာဝန်ထမ်းတွေကိုသတင်းတပတ်ကြားခုံရုံးဖွဲ့စစ်ဆေးဖို့ရှိတယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ထိုင်ဝမ်ရွေးကောက်ပွဲမှာတော့သမရဆိုင်အင်ဝမ်ပြန်လဲရွေးကောက်ခံရပါတယ်ဒီသတင်းနေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။ပလောဝမြို့မှာ AA တပ်ဖွဲ့ဝင်ကချင်းအမျိုးသမီးငယ်တူကိုအာဓမသိမ်းပိုက်ခဲ့တဲ့ဆိုတဲ့ဖြစ်ရပ်ကိုစုံစမ်းအရေးယူသွားမယ်လို့ဆိုပါတယ်။ဒီအကြောင်းကိုလည်းသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေအဖြစ်ဒုအတန်အစီအစဉ်နဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းခီးသည်တင်လေရင်ကိုမှားယွင်းပစ်ခတ်ခဲ့ကြောင်းအီရန်အစ္စလာမစ်တော်လှန်ရေးပြည်ဆောင်တပ် IRGC ကဝန်ခံပြောဆိုပါတယ် IRGC ရဲ့လေကြောင်းဆန်ရတပ်မှုအာမီယာအယ်လီဟာဂျီဇာရက်ကစနေနေ့မှာအီရန်နိုင်ငံပိုင်ရုတ်တံကနေပြောဆိုရမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အပြည့်အဝတာဝန်ယူကြောင်းဘလို့ဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောပါတယ်။ခီးတဲ့တင်လေရင်ပြက်ကျတာကိုသိလိုက်တဲ့အချိန်မှာသူသေသွားခြင်းခဲ့တယ်လို့လည်းပြောပါတယ်။အဲ့ဒီညကတိုက်ခိုက်ရေးအတွက်အစင်သင့်ပြင်ဆင်ထားကြကြောင်းအရက်ဖက်လေချောင်းပြန်တက်မှုအလုံးကိုဖျက်ဖို့တော်လှန်ရေးပြည်ဆောင်တပ်ကပန်ကြားခဲ့ပေမဲ့လို့လည်းသူတို့ပန်ကြားချက်ကိုအတိမပြုတ်ခဲ့တာလို့လည်းတပ်မှုကပြောပါတယ်။အီရန်နိုင်ငံတွင်မှားယွင်းပစ်ချခံခဲ့ရတာကြောင့်ယူကရိန်းခီးသည်တင်လေရင်ပေါ်မှာလိုက်ပါလာသူ126ဦးစလုံးသေဆုံးခဲ့ပါတယ်။အီရန်ဘက်ကအခုလိုဝန်ခံလိုက်တဲ့စနေနေ့မှာပဲမြို့တော်တေရမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲပေါ်ပေါက်ခဲ့တယ်လို့လည်းဖော်ပြနေကြပါတယ်။အမီခါဘီယာနဲ့ရှာရစ်တက္ကသိုလ်တွေမှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးနိုင်ငံရဲ့ခေါင်းဆောင်တွေနှုတ်ထွက်ပြီးတောင်းဆိုခဲ့ကြကြောင်းတော်လန်ရေးပြည်ဆောင်တက်နဲ့ဆက်ဆက်တဲ့အစိုးရဒပိုင်း First သတင်း Agency ကဖော်ပြပါတယ်။တေရန်မြို့တော်ကရှာရစ်နီးပညာတက်ကသိုလ်မှာဆန္ဒပြသူတွေစုဝေးခဲ့ကြပြီးခါမေနီယာရုကဆင့်ပေဖို့ကြွေးကြော်ခဲ့ကြတယ်လို့ Washington Post ကဖော်ပြပါတယ်။လူမှုကွန်ရက်မှာတင်နေတဲ့ဗီဒီယိုတွေထဲမှာတော့လူလိန်တွေအနာရှင်တွေတေကြဆိုပြီးဆန္ဒပြသူတွေကြွေးကြော်တယ်လို့ New York Times ကဖော်ပြပါတယ်။ဆန္ဒပြပွဲတွေကအီရန်ရဲ့တတိယအကြီးဆုံးမြို့အစ်ဖာဟမ်အပါအဝင်တခြားဒေသတွေမှာပါဖြစ်ခဲ့တယ်လို့လည်း VOA ပါရှန်ဌာနသတင်းမှာဖော်ပြပါတယ်။အီရန်မှာဆန္ဒပြပွဲတွေဖြစ်ကြောင်း Reuters နဲ့ BBC တို့မှလည်းဖော်ပြနေကြပါလိမ့်ရှင်
။2025ခုနှစ်ကအီရန်နိုင်ငံနဲ့ကမ္ဘာအရာကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့ဘက်ဆုံပူးတွဲလုပ်ငန်းအစီအစဉ်လို့ဆိုရမယ် JCOPA နျူကလ ியா ရေးသဘောတူညီချက်ကနေနှုတ်ထွက်ကြဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတာကိုဥရောပအင်အားကြီးနိုင်ငံတွေကပယ်ချထားပါတယ်။အပေါ်ဝင်28နိုင်ငံပါဥရောပသမဂ္ဂ EU အနေနဲ့ဒီသဘောတူညီချက်ဆက်ရှိနေဖို့လုံနိုင်တဲ့မှန်သမျှဆက်လုပ်သွားမယ်လို့ EU နိုင်ငံသားရေးအကြီးအကဲဂျိုဆက်ဘော်ရဲလ်ကတောက်ကြနေမှာပြောပါတယ်။အရှေ့လက်ပိုင်းဒေသမှာတင်းမာမှုအရှိန်မြင့်လာနေတာနဲ့ပတ်သက်လို့ဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာ EU နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးအဲ့လိုပြောလိုက်တာပါ။ဒီသဘောတူညီချက်ရအီရန်ရဲ့နျူကလ ியார் အစီအစဉ်အပေါ်မှာကန့်သတ်ချက်တွေချမှတ်ထားပြီးအပြန်အလှန်အားဖြင့်အီရန်အပေါ်နိုင်ငံတကာတံခတ်ရေးယူမှုတွေကိုရှော့ပေါက်ပေးထားတာပါ။JCPOA ကိုလက်မှတ်ရေးထိုးထားတဲ့ပြည်တိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတထရမ့်ကဗိုလ်ထူးနေမှာတောင်းဆိုခဲ့တာပါဒီသုံးနိုင်ငံဟာအစဉ်အလာအားဖြင့်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေဖြစ်ပါတယ် EU နိုင်ငံသားရေးအကြီးအကဲဘော်ရဲကဖြစ်နိုင်မယ်ဆိုရင်ဒီသဘောတူညီချက်ကိုကျွန်တော်တို့ဆက်ထိန်းထားကြပါတယ်ဒီသဘောတူညီချက်ကြောင့်အီရန်ဟာနျူကလ ியார் လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်မလာတာပါလို့သတင်းတောက်တွေကိုပြောပါတယ်အီရန်ကတော့သူ့ရဲ့နျူကလ ியார் အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်တွေအတွက်ပဲဖြစ်တယ်လို့တောက်လျှောက်အခိုင်အမာပြောထားပါဗျ။အ
ာဖဂန်နစ္စတန်တောင်ပိုင်းမှာစနေနေ့ကလမ်းဘေးထောင်ဘုံပေါက်ကွဲမှုအတွင်းအနည်းဆုံးအမေရိကန်စစ်သည်2ဦးကြာဆုံးပြီး2ဦးဒဏ်ရာရခဲ့ပါဗျ။တ တောင်ပိုင်းကန်ဒါဟာပြည်နယ်တွင်းမှာအမေရိကန်တပ်ဖွဲ့တွေကဆစ်ဆင်ရေးလုပ်ငန်းတွေအတွင်းသူတို့စီးလာတဲ့ကားကိုဘုံးထိခဲ့တာဖြစ်တယ်လို့နေတိုးထောက်ပံ့ရေးမစ်ရှင်ကပြောပါတယ်အမေရိကန်စစ်အခြေစိုက်စခန်းကြီးတစ်ခုရှိတဲ့ကန်ဒါဟာပြည်နယ်တွင်းဘုံးထောင်ခဲ့တာဟာသူတို့လက်ချက်လို့လဲတာလီဘန်ဘက်ကချက်ချင်းဆိုသလိုပြောဆိုထားပါတယ်အမေရိကန်စိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေပေမဲ့လို့လဲတာလီဘန်တို့ကအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနောက်အာဖဂန်ရဲ့နိုင်ငံတကာမိဖက်တွေအပေါ်မှာနေ့စဉ်နှီးပါတိုက်ခိုက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကအမေရိကန်စစ်တပ်အတွေ့အဆိုးရွားဆုံးတိုက်ခိုက်ခံရတဲ့နှစ်တစ်နှစ်လည်းဖြစ်ပြီးတိုက်ခိုက်ရေးနဲ့ဆက်ဆက်တဲ့အာဖဂန်မစ်ရှင်ကအမေရိကန်တပ်ဖွဲ့ဝင်အနည်းဆုံး19ဦးကြာဆုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာ 9/11 အချက်ဖက်တိုက်ခိုက်မှုနောက်ပိုင်း2000တခုနှစ်မှာအမေရိကန်နဲ့ညွန်ပေါင်းမိတ်ဖက်တွေအာဖဂန်နစ္စတန်ကိုကျူးကျော်ခဲ့ခြင်းကလေးကဆိုရင်အာဖဂန်ပြည်ပခအတွေ့အမေရိကန်ဘက်ကစစ်သည် 2400 နီးပါးကျဆုံးခဲ့ရပြီးကုန်ကျစရိတ်ကဒေါ်လာ1 trillion နီးပါးရှိခဲ့ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းထိခိုက်သေးဆုံးမှုတောင်းနဲ့ချီရှိခဲ့ပြီးပြီးခဲ့တဲ့10နှစ်တာအတွင်းအရသာသေဆုံးထိခိုက်ဒဏ်ရာရမှုကတသိန်းကျော်ရှိတယ်လို့လည်းကုလသမဂ္ဂရဲ့မကြာခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်
။တရုတ်နဲ့အမေရိကန်ကြားတစ်နှစ်နှစ်ကြိမ်ကျင်းပတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ဆဖို့နှစ်နိုင်ငံသဘောတူလိုက်ကြပါပြီ။နိုင်ငံကြားကုန်သွယ်ရေးပဋိပက္ခအရှိန်မြင့်တက်ခဲ့တာနဲ့မြ၊သမ္မတဒေါ်နယ်ထရမ့်အစိုးရတက်တဲ့အစမှာဒီဆွေးနွေးပွဲတွေကိုရပ်ထားတာပါ။အမေရိကန်တရုတ်စီးပွားရေးဆိုင်ရာဘက်ဆောင်ဆွေးနွေးပွဲပြန်ဆမယ်ဆိုတာကိုဇန်နဝါရီလ15ရက်နေ့မှာကြေညာမယ်လို့ဒီကိစ္စနဲ့နှီးဆက်တဲ့အမေရိကန်တာဝန်ရှိသူတူကပြောတဲ့အကြောင်း Reuters သတင်းမှာရေးထားပါတယ်။အဲ့ဒီနေ့ဟာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ့်နေ့ဖြစ်ပါတယ်။ဒီစီးပွားတွေပြန်ဆမယ်အကြောင်း The Wall Street Journal ကပထမဆုံးသတင်းရေးသားဖော်ပြတာပါ။ပုံမှန်စီးပွားတွေကိုအမေရိကန်ဘက်ကဗန်နိုင်းဝန်ကြီးစတီဗန်မနူချင်နဲ့တရုတ်ဘက်ကဒုတိယဝန်ကြီးလျူဟီတို့အသီးသီးဥဆောင်ကြပွဲရှိပါတယ်။တရုတ်စီးပွားရေးနဲ့အမေရိကန်ကိုပို့ကုန်ပမာဏဟာ2000ပြည့်နှစ်အစောပိုင်းကာလတွေမှာအချိန်အဟုန်နဲ့တိုးတက်လာတာနဲ့အမျှတနိုင်ငံကြားပေါ်ပေါက်လာတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့နီလန်တခုအနေနဲ့သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်လက်ထက်ကစပြီးဒီတစ်နှစ်နှစ်ကြိမ်ဆွေးနွေးပွဲတွေကိုစပြီးကျင်းပခဲ့တာပါ။သမ္မတဘရက်အိုဘားမားလက်ထက်မှာလည်းဆက်ကျင်းပခဲ့တယ်လို့သမ္မတထရမ့်တက်လာပြီးနောက်ပိုင်းအစောပိုင်းကာလတွေမှာလည်းကျင်းပခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်အဆိုအရကတရုတ်နဲ့ဘိုးဘီထိတ်တိုက်တွေ့တဲ့ချင်းကပ်နီးကိုရွေးချယ်လှုပ်ဆောင်လာပြီးတဲ့နောက်ဆွေးနွေးပွဲတွေရပ်သွားခဲ့တာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းရခိုင်လက်နက်ကင်တပ် AA ကဖမ်းဆီးပြီးပြန်လွှတ်ပေးလိုက်တဲ့ကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညဏနာကရင်းမောင်း16ဦးနဲ့ကျန်တဲ့နှစ်ဦးပေါင်း18ဦးကိုခုံရုံးဖွဲ့ပြီးလာမယ့်ဇန်နဝါရီလ23ရက်နေ့ကစလို့သတင်းတပတ်ကြာစစ်ဆေးမှဖြစ်ပါတယ်။ပြန်လွတ်လာတဲ့အခါတာဝန်ကျရာခရီးလမ်းကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးမှဖြစ်တယ်လို့လဲစစ်ဆေးခံရမယ့်အထက်မှာပါတဲ့ရင်းမောင်းဒုတိယကြီးချက်ရေးမှူးဦးစော်ထွန်းဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့တုန်းကစစ်တွေဘူးသီးတောင်မြို့ကိုပြေးဆွဲတဲ့အောင်တဂွန်ခုနှစ်ရေရင်ပေါ်မှာလိုက်ပါလာပြီးဒုက္ခသည်ကြိုးဆိုရေးလက်ခံစခန်းကိုသွားမဲ့ရင်းမောင်း16ဦးကိုရသေးတောင်မြို့နယ်စာဖိုကျွန်းအနီးမှာအေးအေးရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးပြီးနောက်တရက်ဇန်နဝါရီလ1ရက်နေ့မှာပြန်ပြီးတော့လွှတ်ပေးခဲ့တာပါခုံရုံးဖွဲ့ပြီးစစ်ဆေးမဲ့အထက်မှာစစ်တပ်ကနေပြောင်းလာတဲ့ဗိုလ်ကြီးတွေကစစ်မှလို့လဲစစ်ဆေးခံရမဲ့သူတွေကပြောပါတယ်ပို့ဆောင်ဆက်သွယ်ဝန်ကြီးဌာနဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးမဖြေနိုင်သေးဘူးလို့စနေနေ့မှာ VOA ကိုပြောပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်မင်းပြားမြို့နယ်ကနေမြေပုံမြို့နယ်ကနေအင်ကိုပြန်လာတဲ့စစ်ရှောင်မိသားစုတစုကိုလမ်းခုလမှာပဲတနက်နဲ့ပစ်ခတ်ခံရတာကြောင့်လာသားအွယ်ကလေးငယ်တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေကတော့စစ်တပ်ကပစ်တာလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်ပြောခွင့်ရကတော့သူတို့ပစ်တာမဟုတ်ကြောင်းအဲ့ဒီဒေသမှာတိုက်ပွဲဖြစ်နေတာလည်းမရှိဘူးလို့ပြောဆိုပါတယ်ရှင်
။စနေနေ့ကလုပ်တဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်အင်းဝမ်ဟာထောက်ခံမဲ့အရေးအတွက်58ရာခိုင်နှုန်းကျော်နဲ့အပြတ်အသတ်နိုင်ရသွားပါတယ်။ရွေးကောက်ပွဲနိုင်ရတယ်လို့သိရပြီးတဲ့နောက်စနေနေ့ကထောက်ခံသူတွေကိုမိန့်ခွန်းပြောတာမှာသမ္မတဆိုင်ကတရုတ်နဲ့တိုင်ဝမ်ကြားငင်းငင်းချမ်းချမ်းရှိနေတဲ့အနေအထားကိုစက်ထင်းသိမ်းဖို့တရုတ်နိုင်ငံကိုတိုက်တွန်းသွားပါတယ်။ဒါ့အပြင်တိုင်ဝမ်ကိုဒန်းတူညီမျှတတ်မှတ်ဆက်ဆံတာမျိုးတရုတ်ကမလုပ်ဘူးဆိုရင်အမျက်ထွက်နေတဲ့တရုတ်တာဝန်ရှိသူတွေနဲ့သူ့အစိုးရဆွေးနွေးပြောဆိုမယ်လို့လည်းပြောပါတယ်။တရုတ်နဲ့ဆက်ဆံရေးကိုလူအများစုထောက်ခံတဲ့သဘောထားအရသမ္မတအနေနဲ့ကျွန်မကင်တွယ်ရပါမယ်။မတင်မကျအခြေအနေကိုကြော်လွန်ပြီးရည်လက်ကြဟိုဘက်ဒီဘက်ဆက်ဆံရေးတိုးတက်စေဖို့ကျွန်မအစွမ်းကုန်လှုပ်ဆောင်သွားပါမယ်လို့ တိုက်ပင်မျိုးတော်ကသူ့ရဲ့မဲဆွယ်စီယုံရေးဌာနချုပ်အပြင်ဘက်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမရဆိုင်ကပြောပါရယ်တရုတ်ကတိုင်ဝမ်ကျွန်းကိုသူပိုင်ဖြစ်သတ်မှတ်ထားပြီးလိုအပ်ရင်အင်အားသုံးပြီးပြန်ရယူမယ်လို့ချင်းချောက်ထားတာပါတရုတ်သမရရှီကျင်းပင်ကိုယ်တိုင်ကသူ့အနေနဲ့ငြိမ်းချမ်းတဲ့အဖြစ်တစ်ခုကိုပိုလိုလားတယ်လို့လွန်ခဲ့တဲ့တစ်နှစ်မှာပြောခဲ့ခြင်းနဲ့ဒီပိုင်းထဲမှာပဲလိုအပ်ရင်အင်အားသုံးရယူမယ်ဆိုတာထပ်ပြီးချင်းချောက်ပြောဆိုခဲ့ပါသေးတယ်ဆိုင်ယွန်ဝမ်ဟာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်သူတရုတ်နဲ့နီးကပ်ဆက်ဆံရေးလိုလားတဲ့ကွန်မတန်ပါတီကဟန်ချိုးယူကိုမဲရည်အတွက်2.6တန်းကျော်သာစုစုပေါင်းထောက်ခံမဲအရည်အတွက်10တန်းကျော်နဲ့နိုင်ရတာပါ။ဒါအပြင်တိုင်ဝမ်မှာသမရကိုတည်းရဲ့ရွေးကောက်တင်မြောက်တဲ့1996ခုနှစ်ကတည်းကစလို့ရွေးကောက်ပွဲအနိုင်ရခဲ့ဘူးတဲ့ဘဲသမရထက်မဆိုပိုများတဲ့ထောက်ခံမဲအရည်အတွက်ဖြစ်ပါတယ်
။ VOE ရဲ့တင်းကနေနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုလကာတာမြို့ကိုဝန်ကြီးချုပ်နရိန္ဒရာမိုဒီလာတာကိုမကြိုးဆိုဘူးဆိုတာကိုပြသတဲ့အနေနဲ့စနေနေ့တုန်းကစိတ်ဆိုးဒေါသထွက်နေတဲ့ထောင်နဲ့ချီတဲ့ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြကြပါလေ။မွတ်စလင်တွေကိုခွဲခြားဆက်ဆံတယ်လို့ဝေဖန်သူတွေကပြောထားတဲ့အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုစန့်ကျင်ဆန္ဒပြမှုအနေနဲ့ဝန်ကြီးချုပ်ကိုဆန္ဒပြတာပါ။ဒီဥပဒေကိုပြီးခဲ့တဲ့လကလွှတ်တော်မှအတည်ပြုပြီးတဲ့နောက်ဟိန္ဒူကြီးစုတဲ့အိန္ဒိယနိုင်ငံမှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးသွေးရွက်တန်ယိုထိတ်တိုက်တွေးမှုတွေလည်းဖြစ်ခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီလာရောက်တာကိုကန့်ကွက်ရှုတ်ချတဲ့အနေနဲ့ကိုလကာတာမြို့ကလမ်းပေါ်ထွက်ဆန္ဒပြသူ3000နီးပါးရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြသူတွေကလူရန်ကြီးဖြစ်သွားအောင်လက်ချင်းချိတ်ဆန္ဒပြခဲ့တာကြောင့်ကိုကာတာမြို့ကြီးထဲကလမ်းတွေမှာမိုင်းနဲ့ချီပြီးလူရန်ကြီးဖြစ်ခဲ့ပါတယ်လေစိတ်ကိုဆက်ရောက်လာတဲ့ဝန်ကြီးချုပ်မိုဒီကိုအစွန်းရောက်မြို့ချစ်ဝါဒီကိုဆန့်ကျင်ကြောင်းဆန္ဒပြသူတပ်ဖွဲ့ကမြို့ရဲ့လေစိတ်မှာကြွေးကြော်ခဲ့ကြပါတယ်ဝန်ကြီးချုပ်ရဲ့ဟိန္ဒူအမျိုးသားရေးအစိုးရကိုဝေဖန်တဲ့အနောက်ဘန်ကောပြည်နယ်ခေါင်းဆောင်မာမာတာဘနီးကြီးရဲ့အင်တော်ကိုဝန်ကြီးချုပ်မိုဒီကစစ်တပ်ရဟယင်နဲ့တွားရောက်ခဲ့ပါတယ
်ပရီးမီးယားလိအမှတ်ပေးစရာထိတ်ဆုံးမှာအမှတ်ပြတ်နဲ့ဆက်ပြီးရပ်တည်နေတဲ့လီဗာပူးအသင်းဟာစနေနေ့ကအင်ရှင်စပါအသင်းနဲ့ကစားတဲ့သူ့အတွက်ပွဲစဉ်27မှာလဲအင်ရှင်အသင်းကိုတကူကူမရှိနဲ့နိုင်ရပြီးရှုံးပွဲမရှိစံချိန်ကိုဆက်ထိန်းလိုက်နိုင်ပါတယ်လီဗာပူးအတွက်တလုံးပြီးသောအနိုင်ကိုပွဲချိန်38မိနစ်မှာဖာမင်းညိုကသွင်းယူပေးတာပါဒီပွဲရှုံးသွားတဲ့စပါအသင်းဟာ22ပွဲကစားပြီးတဲ့နောက်ရမှတ်30နဲ့အဆင့်8မှာရှိနေပါတယ်မန်ချက်စတာယူနိုက်တက်အသင်းကတော့အင်ကွင်းမှာနော်ဝစ်ကို6ဂိုးပြတ်အနိုင်ရလိုက်တဲ့အတွက်အဆင့်9နေရာကိုဆက်ထိန်းထားလိုက်နိုင်ပါတယ်ချယ်ဆီအသင်းဟာလည်းအင်ကွင်းမှာပဲဗန်လီကို3ဂိုးပြတ်နဲ့နိုင်ရတာကြောင့်ယူနိုက်တက်ကို9မှတ်ဖြတ်ပြီးအဆင့်6နေရာမှာဆက်ရှိနေပါတယ်အဆင့်2နေရာကလက်စတာအသင်းဟာအဆင့်7မှာရှိတဲ့ Southampton အသင်းကိုအင်ကွင်းမှာငကိုတကိုနဲ့ရေးနိုင်သွားတာကြောင့်အခုဆိုရင်ပွဲစဉ်22မကစားရသေးတဲ့တမတ်ရော့မန်စီးတီးအသင်းကိုဒုတိယနေရာပေးလိုက်ရမယ်အခြေအနေနဲ့ရင်ဆိုင်နေရပါပြီတခြားပွဲတွေမှာတော့ရှက်ဖီးကဝက်ဆမ်ကိုတကိုကိုမရှိ Everton ကလည်း Brighton ကိုတကိုကိုမရှိနဲ့အသီးသီးအနိုင်ရပြီး Palace နဲ့ Arsenal တို့တစ်ဖက်တကိုးစီနဲ့တည်ရကြပါတယ်တနင်္ဂနွေနေ့မှာဘိုးမော့နဲ့ဝတ်ဖူဗီလာနဲ့မန်စီးတီးတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ပလောဝမြို့နယ်ကြီးလေကြီးဝမှာအတပ်ဖွဲ့ဝင်တဦးကရှင်းမျိုးသမီးငယ်တဦးကိုဓမ္မသိမ့်ပိုက်ဖို့ကြိုးစားခဲ့တာကြောင့်ရွာလူကြီးတွေကတမိတ်စဉ်ကိုထိပ်လက်ရောက်ရဲနှဲတာတွေပြုလုပ်ခဲ့တယ်လို့ခုမီချင်းမျိုးနယ်စုများရေးရာပေါင်းဆက်ညှိနှိုင်းရေးကောင်စီကတင်ထုတ်ပြန်ထားပါတယ်အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးကျူးလွန်မှုရှိမရှိကိုစုံစမ်းနေပြီးထုတ်ပြန်ချက်ထုတ်တဲ့သူတွေအနေနဲ့လည်းအသေးစိတ်ချက်လက်တွေကိုကူညီပေးစေချင်တယ်လို့အေအေပြောခွင့်ရခိုင်တုခါကပြောပါတယ်
။ဒီထုတ်ပြန်ချက်မှပါသလိုမျိုးအဲ့ဒီလူ135ယောက်130ကျော်ကိုဖမ်းဆီးသွားတယ်ဆိုတဲ့ဥစ္စာတော့ဒါလုံးဝမဟုတ်ဘူးကြာ။အဲ့လိုဖမ်းဆီးတာတော့မရှိဘူး။ဒါပေမဲ့အဲ့ဒီကြီးလေကြီးရွာမှာသူတို့ပြောရတဲ့ဒီအမျိုးသမီးတယောက်ကိုဒီမခွေမရလုပ်တယ်ဆိုတဲ့ကိစ္စပေါ့နော်။ဟိုအဲ့ဒီကိစ္စသူတို့ထုတ်ပြန်ချက်မှပါတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ဘက်ကဟိုအောက်ခြေကိုတော့ဒါစုံစမ်းစစ်ဆေးမှုတွေတော့ဟိုလောက်နေတာရှိတယ်လို့လို့ရှင်ပါဒါပေမဲ့လို့ဟိုသူတို့ကကနေပြီးတော့ဒီဟိုတိတိကျကျနင်းနေဟိုပို့ပြီးတော့ပြောနိုင်လို့ရှင်တော့ပိုကောင်းပါဘောနော်အထူးသဖြင့်အမျိုးသမီးကဘယ်သူလဲနော်ဘယ်သူရဲ့သမီးကိုဟိုဘယ်လိုဖြစ်တာလဲဆိုတဲ့ဥစ္စာမျိုးကိုတိတိကျကျလေးကျွန်တော်တို့ဒီမှာဟိုပြောနိုင်လို့ရှင်တော့ဒါကျွန်တော်တို့ကစုံစမ်းစစ်ဆေးမှုလုပ်တဲ့အခါပို့ပြီးတော့ကောင်းတာဘောနော်
အဲ့ဒီလိုအေပြောခွင့်ရသူကပြောနေပေမဲ့အဲ့ဒီကြီးလေကြီးရွာမှာအဖွေကလက်ရှိရှင်ဒီစခန်းချနေထိုင်နေတာဖြစ်တယ်လို့အသေးစိတ်ချက်လက်သိရဖို့အတွက်သူတို့ဝင်ပြီးစုံစမ်းလို့မရနိုင်ဘူးလို့ခူမီရှင်းမျိုးနွေစုရဲ့ပေါင်းစပ်ညှိနှိုင်းရေးကောင်စီကပြောပါတယ်အဲ့ဒီအဖွေရဲ့ပြောခွင့်ရသူဦးစောမြတ်ကအခုလိုပြောပါတယ
်အဲ့ဒါကတော်တော်ခက်တယ်သိလားဆရာအခုအဲ့ဒီရွာကိုသူတို့က5ရက်6ရက်လောက်တည်ချပြီးတော့ရွာသားတွေကိုအပြည့်ထောက်ခွင့်မပေးဘူးကျွန်တော်တို့ကဖြတ်သွားဖြတ်လာလေးလူတွေပြောတဲ့ဟာတော့ပဲကြားရတဲ့ပုံစံဖြစ်နေတယ်အဲ့ဒီရွာသားတွေလွတ်လွတ်လပ်လပ်လွတ်လွတ်လပ်လပ် တို့ထွက်လာလို့ရမှဘယ်နေရာဘသူတမိဆိုတာတိကျကျတော်လို့ရမှာနဲ့နော်အဲ့ရှိနေတော့ပဲရှိနေတော့ပဲတို့ရိတ်ခါတွေခန်းခိုင်းတယ်ဆန်းတယ်ခန်းခိုင်းတယ်တို့ခန်းချတဲ့နေရာကိုလေတောင်ပေါ်တွေမှာအဲ့လိုမျိုးလုပ်နေတယ်တို့
အဲပြောခွင့်ရသူခိုင်ဒုက္ခကတော့အဲဖွင့်အနေနဲ့လည်းအဲ့ဒီကိစ္စကိုဖုံးဖိထားမှာမဟုတ်တလို့ရှင်းပြသူတွေပေါ်မှာတကယ်လူခွင့်ရကျူးလွန်မှုရှိတယ်ဆိုပါကကျူးလွန်သူကိုထိရောက်စွာအရေးယူတော့မှာဖြစ်တယ်လို့ဆိုပါတယ
်ဟိုလူခွင့်ရချိုးဖောက်မှုတဲ့ဖြစ်တဲ့ကိစ္စမျိုးကိုတော့ဟိုကျွန်တော်တို့ဘက်ကတော့တကယ်ကျူးလွန်လို့ရှိရင်တော့ဒါကျူးလွန်တဲ့သူကိုတိတိကျကျဟိုပြပြသားသားအရေးယူဆောင်ရွက်သွားမှာပေါ့နော်ဖုံးဖိထားမဲ့ဟိုအခွင့်အရေးမျိုးတော့မဟုတ်ဘူးကြာနော်ကျွန်တော်တို့ကဒါတာဝန်ယူမှုတာဝန်ခံမှုအပြည့်အဝနဲ့ကျွန်တော်တို့လုပ်နေတာဖြစ်တယ်နော်ဤသူကိုဘယ်လိုမှဒီမတော်မတရားလုပ်တဲ့ကိစ္စမျိုးကိုတော့ကျွန်တော်တို့ခွင့်လွှတ်မှာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့သူတို့ဘက်ကဒီထုတ်ပြန်ချက်ထုတ်တဲ့သူတွေဘက်ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ်ပြီးတော့တိကျတဲ့ဒီတောက်ထားတွေကိုကျွန်တော်တို့စီကိုဟိုပြောနိုင်လို့ရှိရင်တော့ဒါပေါ်ပြီးတော့ဟိုကောင်းတာပေါ့ကြာနော်မဟုတ်ဘူးဆိုလို့ရှိရင်တော့ဒါအဲ့လိုဆက်ဆွေးနေုံနှောင်းနေတော့ဒါကိစ္စမပြီးဘူးလေတို့အဲ့ဒါကြောင့်မို့လို့ပေါ်ပြီးတော့တိတိအကြီးကဟိုပြောဖို့အတွက်တော့ဒါကျွန်တော်တို့ဘက်ကလည်းဟိုတောင်းဆိုရှင်တာရှိတာပ
ေါ့အေးတပ်ဖွဲ့ဝင်တွေဟာပလောက်ဝမျိုးနဲ့ဖလောင်းချေရွာကကျောင်းဆရာတဦးနဲ့ရခိုင်နှစ်ယောက်ကိုဖမ်းဆီးတော့ပြီးသူတို့တွေတည်ဆုံတော့တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာထုတ်ပြန်ထားပါတယ်ဒါပေမဲ့အခုလိုအေးဖွဲ့ကကျောင်းဆရာတဦးနဲ့ရခိုင်နှစ်ယောက်ကိုဖမ်းတော့တယ်ဆိုတာမဟုတ်တလို့တတ်လိုက်တယ်ဆိုတာကလည်းဆွဆွရှဲတစ်ခုသာဖြစ်တယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်အဲ့ဒီကိစ္စကတော့ဒီကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘူးကြာတော့အဲ့ဒီမှာဒီဖြစ်တဲ့ဥစ္စာအခင်းဖြစ်တဲ့နေရာကလည်းပဲဒီခလာနှစ်ရှိကိုရဲ့ဒီနောက်ကျိုးမှာရှိတဲ့ဒီနေရာမှာဖြစ်တာဆိုတော့အဲ့ဒီနေရာကဒီလုံချုံရေးဟိုထူထူထပ်ထပ်ရှားရှားတဲ့နေရာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မို့လို့အဲ့ဒီနေရာကနေပြီးတော့ဟိုဝင်ပြီးတော့မှအေအေကဖမ်းသွားတယ်ဆိုတဲ့ဥစ္စာကဒါတက်တက်ဆွဆွချက်ပဲဖြစ်တယ်ကြာနော်ဟိုနောက်တစ်ခုစဉ်းစားစရာရှိတာကဒီမြန်မာစစ်တပ်ဟာနော်ဒီရှင်းနဲ့ဒီရခိုင်တွေအကြမ်းမှာနောက်ပြလို့ရှိရင်ဒီရခိုင်နဲ့ရခိုင်မျိုးတွေစုဝင်ဒီခမည်းလူမျိုးတွေအကြမ်းမှာဟိုပြဿနာတွေဖြစ်အောင်သူတို့ဤမျိုးစုံနဲ့နေပြီးတော့မှကြိုးပမ်းလှုပ်ဆောင်နေတာတွေရှိတယ်ဆိုတော့အခုဖြစ်စဉ်ဟာလည်းပဲเนาะဒါလူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်အောင်ဒါဖန်တီးဖို့အတွက်မြန်မာစစ်တပ်ကနေပြီးတော့ဟိုဒီလူတွေကိုဖမ်းပြီးတော့တတ်လိုက်တာပဲဟိုဖြစ်နိုင်နေကြเนาะကျွန်တော်တို့နဲ့တော့တော့လုံးဝပတ်သက်မှုမရှိဘူးအဲ့ဒီကိစ္စက
အဲ့ဒီထုတ်ပြန်ကြေညာချက်ထဲမှာကရှင်းဒေတာခန့်တွေကိုအေဖွဲ့ကလက်ရှိချင်းထိဖန်ဆီးထားတယ်ဆိုပြီးလဲပါဝင်တာကြောင့်အေဖွဲ့ကဒါကိုငင်းဆိုပြီးသူတို့လက်ရှိရှင်းပြနေတဲ့မြို့သားလှတ်တော်မှာဦးဝေတင်တယောက်ကိုသာဖန်ဆီးထားတာဖြစ်ပြီးကြံတဲ့ရှင်းတိုင်းသားတွေဖန်ဆီးထားတာမရှိဘူးလို့ပြန်ပြောပါတယ်ရခိုင်လက်နက်ကန်အေဖွဲ့နဲ့ဆိုရတတ်တို့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေတာခန့်ရဲ့လူခွင့်ရဲ့ရှုဖော့မှုတွေအပြင်အသက်အိုးအိမ်ဆုံးရှုံးမှုတွေနဲ့ပါကြုံတွေ့နေရတာဖြစ်ပါတယ်
မသိငီတိုင်းနဲ့ကိုကျော်ကျော်သိန်းတို့သတင်းတွေကြီးညာပြီးစပိုင်းဆိုင်ရာချုပ်ရင်းမှုရှိခဲ့ပြီးတဲ့နောက်သတင်းတော့ကိုတက်နိုင်ရဲ့အတန်ဖိုင်ကိုထုတ်လွှင့်မိသလိုဖြစ်ခဲ့ရပါဒါအတွက်တောင်းပန်ပါတယ်ဒီသတင်းကတော့ပလောဝမြို့နယ်မှာအေအေတပ်ဖွဲ့ဝင်တူကချင်းအမျိုးသမီးငယ်တူကိုအာရမသိန်းပိုက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဖြစ်ရက်ကိုတေချာစုံစမ်းစစ်ဆေးပြီးအရေးယူဆောင်ရွက်သွားမယ်လို့အေအေဖွဲ့ကပြောခဲ့တဲ့ဖြစ်ရက်ဖြစ်ပါတယ်ဒီအကြောင်းကို VOA သတင်းတော့ကိုတက်နိုင်သတင်းပေးပို့ခဲ့တာပါအခုတခါတော့Frontier မြန်မာမီဒီယာကတင်ဆက်တဲ့ဒုအတန်အပတ်စဉ်ကဏ္ဍကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်ဒုအတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါ2015ခုနှစ်တုန်းကရာနဲ့ချီတဲ့မြန်မာငါးဖမ်းသမားတွေကိုကျုံပြုတ်ခိုင်းစေခံရတာကနေကဲတင်နိုင်ခဲ့ပါတယ်။ဒါပေမဲ့လင်းနစ်ကြော်ကြတဲ့အချိန်ထိသူတို့ကိုပေးထားတဲ့ဂရုအတိုင်းလောကပြန်တောင်းပေးမယ်ဆိုပေမဲ့အခုထိတော့မရသေးပါဘူး။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West နဲ့ Do Atan တို့ဟာလွမြောက်လာတဲ့လူကုန်မှုခံရတဲ့ရေလုံသားတွေရဲ့ရုန်းကန်နေရမှုတွေကိုရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မကိုတဝဲဝက်မှသတင်းတောက်တွေကရေးသားထားတာဖြစ်ပြီးမျိုးသူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်2015ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံမှာလူအားခေါပုံဖျက်ခံရပြီးကျောင်းသက်ဖွဲနှိပ်စက်ခိုင်းစေခံခဲ့ကြရတဲ့ရာနဲ့ချီတဲ့မြန်မာငါးဖမ်းသမားတွေကိုကန်တင်နိုင်ခဲ့ပါတယ်သူတို့မြန်မာနိုင်ငံကိုပြန်လာပြီး၄နှစ်ကြာမြင့်အချိန်ထိသူတို့ရဲ့လူအားတွေကမရရှိသေးပါဘူးဒါပေမဲ့သူတို့ရဲ့မျှော်လင့်ချက်တွေကတော့ရှင်သန်နေစေပါ
လောက်အခါကိုသူတို့ကလာပေးပါမယ်ဆိုကြ
လောက်အခါကိုလာပေးမယ်ရောင်းမှာပဲ6လစောင်းနေလို့ပြောပါတယ်ကျွန်တော်အခု6လမဟုတ်တော့ဘူး6လထဲဝင်နေပြီအခုချိန်ကြီးကျွန်တော်တို့ကလောက်အခါဆိုတော့မရခဲ့ဘူ
းသူကတော့လူကုန်ကူးခံရပြီးနောက်ကဲတင်ခံရတဲ့ တဝဲမြို့နယ်ပကာကြီးရွာမှာနေထိုင်တဲ့ဦးနီနီပါ။ဦးနီနီအပေါ်ဝင်ငါးဖန်သမားတွေက AP သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားလိုက်တဲ့ခေတ်သစ်ငွေဝယ်ကြော်ဆိုတဲ့သတင်းတင်ပြချက်ထုတ်လွှင့်ပြီးတဲ့နောက်ထိုင်ခံခဲ့ရပါတယ်။
Most are from Myanmar, one of the poorest countries in the world.
သူတို့တွေဟာရိုက်နှက်နှိပ်စက်ခံရမှုတွေအပေါ်ဝင်အခြားပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကြားမှာနာရီ20ရာနေပြီး22နာရီထိဝင်ငွေမရရှိပဲအဓမ္မလှုပ်လှုပ်ခဲ့ရတဲ့ဆိုတဲ့သတင်းတွေဟာလည်းနိုင်ငံတကာကသတင်းကောင်းကြီးပိုင်းတွေကိုဖန်ဆားနိုင်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့ရေလုံသားတွေဟာချေးကြွန်ဘဝမှာလွတ်မြောက်ခဲ့ပြီး2015ခုနှစ်ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့အခါမှာသူတို့ရဖို့ရှိတဲ့လိုအားခတွေကိုပြန်တောင်းပေးပါမယ်လို့အစိုးရကကတိပြုခဲ့ပါတယ်။ဥနီနီယာခုအချိန်ထိသူ့လိုအားခကိုမျှော်လင့်နေသေးပါ
။လောက်ခါနာပါသားပြီးဆိုလဲအဲလောက်အနှစ်တော်တော်နဲ့မှရလေးပုကော
င်းလောက်ခါနဲ့ပတ်တိုင်တော့ဒီနှစ်ဒီလအတော်သေးတော့မှရရတော့ပုကောင်းတော့ပါနော်။ကုမလည်းညထူပြကြမရှိရင်ပတ်စံနဲ့ခြေလို့မရဘူးလေ။ထိုင်ဘတ်နဲ့တသိန်းတော့တော့နဲ့တော့တော့အစွန်ဆလေးလေးရှိသေးတယ်ကျွန်တော်လည်းမှန်းမိတော့။ကျန်တာကတော့တသိန်းကျော်လောက်ကျန်သေးတယ်။အခုငွေကြေးနဲ့တွက်ရင်တော့တသိန်း40 50ပတ်ဝန်းကျင်လောက်ရှိမှာပေါ့နော်
။သူပြန်ရောက်လာတဲ့၄နှစ်ကြာအောင်စောင့်ဝတ်နေရတဲ့ရရအလုပ်တွေကိုလိုက်လုပ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအလုပ်တွေကလည်းနေ့စဉ်စားဖို့အတွက်သာဝင်ငွေရရှိတာကြောင့်မိသားစုအတွင်ကတူဦးကဖျားနာခဲ့ရင်ပိုက်ဆံချေပြီးကုသရတယ်လို့ဆိုပါတယ
်ကျွန်တော်ချွေးနဲ့သနာကြောင့်လောက်အောင်လောက်အောက်ကိုကျွန်တော်လိုရဲ
ကျွန်တော်ချွေးနဲ့ရင်ပြီးလှုပ်ထားတဲ့လောက်အောက်ကိုကျွန်တော်လိုချင်တယ်သူများနိုင်ငံမှာသူများပစ္စည်းကိုကျွန်တော်တလိမ့်ထားတာမဟုတ်ဘူးလေကျွန်တော်မိုးရလည်းလှုပ်ရနေဘူးလည်းလှုပ်ရလိုက်တယ်လှုပ်ရအဆောဆောရလှုပ်ရတယ်ဗျာပြောမဆိုရင်ကျွန်တော်ဝမ်းနေတယ်ဗျာကျွန်တော်ရောက်လာကြတဲ့အခုချိန်ဒီအလုပ်လုပ်တယ်သူများအိတ်တာတွင်တူဖို့ခေါ9000ပေးကျွန်တော်ယူတယ်2000ပေးကျွန်တော်ယူတယ်မငင်းဘူးကျွန်တော်ရတဲ့လောက်လှုပ်တယ်
သူရဲ့မိသားစုဟာသူကိုယ်တိုင်စောက်ထားတဲ့ဝါတချံပဲခင်းနိုင်တဲ့အိမ်မှာသာနေထိုင်ရပြီးခုချိန်ထိအကာမရှိသေးဘူးလို့ဆိုပါတယ်။ဥနီနီယာသူ့လိုအခရဖို့ကူညီပေးပါလို့လွန်ခဲ့တဲ့3နှစ်ကရွာအုပ်ချုပ်ရေးမှုကိုလည်းတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့အရာမရောက်ခဲ့ပါဘူး။ဥနီနီလိုပဲကယ်ဆယ်ခံခဲ့ရတဲ့တင်းသားတိုင်းဒေသကြီးတွင်းရှိရေလုတ်သားတွေကသူတို့လိုအခကိုပြန်ရဖို့အတွက်နှီးမျိုးစုံနဲ့ကြိုးစားနေကြပါတယ်။2019ခုနှစ်မှာတော့ကတင်ခံခဲ့ရတဲ့ရေပြူမြို့နယ်မှာရေလုတ်သားတချို့ကိုနောက်ဆက်တွဲအင်တာဗျူးဖြေဖို့အတွက်အာဏာပိုင်တွေကရန်ကုန်မြို့ကိုလာဖို့ပြောကြားချိန်မှာတော့မျော်လင့်ချက်တွေပြန်လည်ရှင်သန်လာခဲ့ပါတယ်။အင်ဒိုပြန်ရေလုတ်သားတွေဟာကိုယ်စီရင်နဲ့ကိုရန်ကုန်လာခဲ့ကြပြီးတာဝန်ရှိသူတွေကဖြေခိုင်းတဲ့ပုံစံဖောင်တွေကိုထပ်ဖြည့်ခြင်းအင်တာဗျူးတွေထပ်မံဖြေဆိုခြင်းတွေလုပ်ရတယ်လို့ရေပြူမြို့နယ်မြောက်ပြရွာရွာသားကိုအောင်စိုးကပြောပါလေဒါပေမဲ့လည်းအဲ့ဒီချိန်ကနေပြီးခုချိန်ထိထပ်မံဆက်သွယ်တာမရှိတော့ပါဘူးတိုင်းလူမှုဝန်ထမ်းဦးစည်းဌာနဦးစည်းအရာရှိဒေါ်ဆန်းဆန်းလှိုင်ကတော့အင်ဒိုပြန်တွေကိုအသက်မွေးဝမ်းကြောင်းပညာအတွက်ထောက်ပံ့ပေးမှုများပြုလုပ်ပေးခဲ့ကြောင်းပြောပါလေအဲ့ဒီထောက်ပံ့ထားမှုအရာရောက်မရောက်အဆင်ပြေမပြေကိုထောက်ပံ့ပြီးနှစ်လအတွင်းပြန်ကွင်းဆင်းစီစစ်ခဲ့ပြီးနောက်မှာနောက်ထပ်ကွင်းဆင်းနိုင်ခြင်းမရှိခဲ့ကြောင်းတော်ဆန်းဆန်းလည်းကဝန်ခံပါလေလူတယောက်ကိုအများဆုံးနှစ်ချိန်ပဲတွေ့နိုင်ခဲ့တယ်လို့တော်ဆန်းဆန်းလည်းကပြောပါလေ
ဒီကလေးရဲ့တိုက်စီဆွဲမယ်ဆိုရင်9000ကျပ်မှာပေါ့နော်6000ကျပ်မှာအဲ့လိုမျိုးလေးကျမတို့အရင်ရှေ့ပြေးတော့ဆောင်ဆန်းပေးရတာလေအဲ့ခါကျတော့ထောက်ပံ့ပေးတော့ပေါ့နော်အဲ့ခါတော့တို့ရဲ့အတမွေးဝိုင်းချောင်းပြင်နာလေးလုပ်ပေးတော့ပေါ့တချို့တွေကျတော့လေကျမတို့ follower လိုက်တဲ့အချိန်မှာရှိတယ်လေရသူတို့လုတ်ကျင်တဲ့အလုပ်လို့ပြောတယ်ကျမတို့ကျန်းနေထောက်ပံ့ပေးလို့ဆိုတော့ထောက်ပံ့တဲ့ခါကျတော့သူတို့လုတ်တချို့တွေကြတော့လေရောက်ပြီးမကြဘူးပြန်ထွက်က
ြဒေသအတွင်းတည်င်းအေဂျင်စီတစ်ခုဖြစ်တဲ့ The Way Watch ကတော့တနင်္သာရီတိုင်းတွင်းကအင်ဒိုပြန်54ရောက်ကိုလူတွေ့မေးမြန်းနိုင်ခဲ့ပြီးတော့ထိုင်းနိုင်ငံနဲ့အခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းထွက်ခွာသူ20ဦးရဲ့မိသားစုဝင်တွေကိုမေးမြန်းခွင့်ရခဲ့ပါတယ်စုစုပေါင်း84ဦးနဲ့ဆက်သွယ်ပြုမေးမြန်းခဲ့ရမှာအားလုံးကသူတို့ရဲ့လိုအားခတွေမရရှိသေးကြောင်းပြောဆိုကြပါတယ်။အဲ့ဒီ84ဦးမှာပုံမှန်ဝင်ငွေရနေတယ်လို့ဖြေဆိုသူ10ဦးပဲရှိပြီးတော့မိသားစုစားဝတ်နေရေးဖူလုံပါတယ်လို့ဖြေဆိုသူ9ဦးပဲရှိပါတယ်။အစိုးရတာဝန်ရှိသူတွေနဲ့တချိန်နဲ့အထက်ပြန်တွေ့ခွင့်ရသူတွေနဲ့ထောက်ပံ့ငွေ6,800ထိရသူတွေရှိပါတယ်။အချို့က2,800ဒါမှမဟုတ်အဲ့ဒီငွေနဲ့ညီမျှတဲ့စားပေါက်ကုန်တွေရောက်ဖူးပါတယ် ကောတောင်းမြို့နယ်ခုနှစ်မိုင်ရွာကအင်ဒိုပြန်တဦးရဲ့မြို့သမီးကတော့အစိုးရတာဝန်ရှိသူတွေကကိုပိုင်အိတ်ချမ်းမဟုတ်ရင်ရအောင်လို့ပေးမယ်ပြောပြီးလွန်ခဲ့တဲ့3နှစ်ကပြောပြီးပျောက်သွားတာခုထိပေါ်မလာတော့ဘူးလို့အဲ့ဒီမျိုးသမီးကပြောပါတယ
်
အင်ဒိုပြန်ဦးနီနီကတော့သူကငါးဖန်းသင်္ဘောပေါ်မှာအထမခိုင်းစေခံနေရချိန်တွင်သူမိဘတွေကအိတောင်စုစင်းမှာသူ့နာမည်ထပ်သွင်းခွင့်မရရှိခဲ့ပါဘူးဒါကြောင့်သူ့မှာနိုင်ငံသားစီစစ်ရေးကမပူတင်မရှိရအတွက်ကြောင်းနေတဲ့သားသမီးတွေအတွက်ခက်တွေ့မှာစိုးရိမ်နေတယ်လို့ပြောပါတယ်2015ခုနှစ်ကမြန်မာနိုင်ငံသားကျွန်ပြုတ်ခံရေလုတ်သားများကိုအင်ဒိုနီးရှားမှာကိုယ်တိုင်ကိုယ်ကျသွားရောက်ခေါ်ယူခဲ့တဲ့မြန်မာနိုင်ငံလူကုန်တားရတပ်ဖွဲ့မှရဲမှူးကြီးဦးခင်မောင်လာကတော့အဲ့ဒီချိန်ကပြန်လာစရာလမ်းမရှိသူများကိုအိမ်ပြန်ခေါ်ဆောင်ရေးတာပထမဦးစားပေးလွှတ်ဆောင်ခဲ့တယ်လို့ပြောပါတယ်ပြန်လမ်းမရှိတဲ့သေတွင်းကကယ်ဖို့ကိုပထမဆုံးစ조사ခဲ့ပြီးလောအခပြန်ရရေးကဒုတိယဦးစားပေးဖြစ်ခဲ့တယ်လို့လက်ရှိမှာငိမ့်စားယူတာပြီးဖြစ်တဲ့ရဲမှူးကြီးဦးခင်မောင်လှကပြောပါတယ်အင်ဒိုပြန်ဦးနီနီကတော့သူ့ကိုအင်ဒိုကကယ်ခဲ့တဲ့အစိုးရကိုကျေးဇူးတင်ကြောင်းပြောပါတယ်သူ့လောအခကိုလည်းအစိုးရကတောင်းပေးစေခြင်းကြောင်းပြောပါတယ
်ဦးသိစိတ်လည်းကျေးဇူးတင်ရပြီနူဆိုတာကျွန်တော်
တမတော်ဟောင်းဦးသိစိတ်ကိုလည်းကျေးဇူးတင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဘမပြန်ဖို့ပေးတယ်တော့ကြပါဒါမှမဟုတ်ဦးသေးဆိုင်ကိုကျေးဇူးတင်ပြီးတော့ကျွန်တော်တို့ရဲ့တခါတလေမဟုတ်တိုင်းထိပြီးလှုပ်ထားတဲ့ကျွန်တော်တို့လောအခါတွေကျွန်တော်တို့လက်ထဲမရောက်တာဆိုးတာပါနော်ကျွန်တော်တို့တက်ကိုကယ်ပေးပြီးတော့ကိုယ်နိုင်ငံပြန်ဖို့ကိုယ့်ရွာကိုပြန်ဖို့ပေးတဲ့အတွက်ဦးသေးဆိုင်ကိုကျေးဇူးတင်ပါတယ်လေးလေးလေးစားပါတယ်ကျွန်တော်တို့ချွေးနဲ့ရင်ပြီးလှုပ်ထားတဲ့လောအခါတွေကိုကူညီပေးပါလို့ကျွန်တော်တောင်းဆိုချင်ပါတယ်အဲ့ဒါကတော့အခုလက်ရှိရှိနေတဲ့အဆိုရပေါ်မှာမူတည်တာပါလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်မှသတင်းတော်များမြို့သူဇာနီနဲ့ဂျရက်တောင်းနေလို့ဖြစ်ပါတယ်ဒို့အတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကတင်ဆက်တဲ့ဒို့အတန်ကိုနားဆင်ကြရပါပါခင်ဗျာ။
ဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Guru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မားတွေတွဲဆောင်မင်းရန်ကနေအပတ်စဉ်ကဏ္ဍတွေကို TVB ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနေက
ြပါမယ်။ VOE ရဲ့အစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။မကြခင်မှာတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီမှာစံလို့ချင်းမနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48ဒုတိယနာရီမှာလိုင်းလမ်းမီတာ190ပါပါဆိုင်ဒီအစီအစဉ်ကိုမနေ့ညနေခင်းစောပိုင်း6နာရီခွဲ မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကထုတ်လွှင့်နေတဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1505ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်မှုအလှည့်ရောက်လာပါပြီတရုတ်သမ္မတရှီကျင်းပင်ရှေ့သတင်းပတ်တည်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။ဒါဟာ2020နှစ်သစ်မှာတရုတ်သမ္မတရဲ့ပထမဦးဆုံးသောပြည်ပခီးစဉ်လည်းဖြစ်ပြီးမြန်မာနိုင်ငံကို19နှစ်အတွင်းပထမဦးဆုံးတရုတ်သမ္မတတဦးရဲ့ခီးစဉ်လည်းဖြစ်တဲ့အတွက်ထူးခြားလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ကမ္ဘာမှာတစ်နေ့တစ်ခြားဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်တယ်လဲဆက်ဆံရေးမှာသတိထားစရာတွေကရောဘာတွေရှိမလဲဆိုတာတွေကိုစနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေလံအစီအစဉ်မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖျင်ရှီသတင်းပတ်တဲ့မြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်းထဲမှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာတွေရှိပါတယ်ဆိုတော့ဒီကမ္ဘာမှာတစ်နေ့တစ်ခြားဩဇာအရှိန်အဝါကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောသတိထားစရာဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်ဒီမြန်မာရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်ကြတဲ့တရုတ်နိုင်ငံခြေဆိုင်ဒေါက်တာလတ်ကျော်စောနောက်သတင်းစာဆရာဦးမောင်စိုးတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုလေးလိုက်မှမှရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အကြံပြုသုံးသပ်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကိုနှစ်ပေါင်း20နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်အတွင်းမှာတော့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့သတင်းတွေလည်းကြားပါတယ်ဆိုတော့ဒီလိုထင်သာမြင်သာပေါ့လေထူးခြားချက်တွေအပြင်အခုခီးစဉ်မှာတခြားနောက်ကွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလကျော်စောအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကမှတရုတ်ပြည်ကညလာပါဟိုသမ္မတရှီကျင်းပင်သွားမယ်ဆိုတာအဲ့တော့ဒါဗမာပြည်နဲ့တရုတ်ပြည်နဲ့ဒီဟိုအပြန်ကအသိမှတ်ပြတာပေါ့နော်အဲ့တော့အနည်း90ပြည်အထိမှတ်အတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲဘယ်လိုလုပ်မယ်ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူနဲ့စိတ်ကားလို့ဒေသမျိုးတွေနောက်တစ်ခုကအဲအပေါ်မှာပြင်းတဲ့တိဆောက်မဲ့ကော်ရီဒါလမ်းကြီးဒီခါလေးပေါ်ရအဲ့ဒါတွေပြောထားတဲ့အထက်မှာသူတို့ခုထည့်ပြောထားပါတယ်အဲ့ဒါကပါလေဆိုတော့သမရရှိချင်းပင်ရဲ့2020နှစ်တည်းအတွင်းမှာပထမဦးဆုံးသောပြပခီးစဉ်ဖြစ်တယ်ဆိုတာထည့်ပြောထားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငယ်လောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာဟာအဲ့ဒီသူအဲ့ဒီနှစ်မှာဒီလိုမျိုးအပေါ်လစီတွေမူရဲ့ဦးစားပေးတီကဦးစားပေးနိုင်တာဖြစ်တတ်ပါလေ။ဥမာအရင်အာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအရင်စားထွက်တာပေါ့ဗျာ။မိုဇမ်ဘစ်လိုနိုင်ငံမျိုး၊အီသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်ထွက်တယ်။ဥရောပဆိုလည်းဥရောပပေါ့။အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နဲ့တခါအာရှတိုက်ကမှအေရှန်နဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်။အဲ့တော့2020မှာတရုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ RCEP ပြီးအောင်လက်မှတ်ထိုးမယ်။ပြီးအောင်အကောင့်ထည့်ဖို့မယ်ဆိုရင်ပန်းချက်။ဒါဝင်နိုဝင်ဘာဟိုနိုဝင်ဘာလတုန်းကဟိုဘန်ကောက်မှာလုပ်တဲ့အာဆီယံနဲ့တခြားထိပ်ပြီးအစည်းအဝေးမှာဝန်ကြီးချုပ်လိခတ်ချံကကြီးညာသွားတာဖြစ်တယ်။အဲ့တော့ဒီ ASEAN ဆိုတာကသူကအာဆီယံ10နိုင်ငံနဲ့တခြား6နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာဆီယံ10နိုင်ငံနဲ့အာရှတိုက်ကတချို့6နိုင်ငံနိုင်ငံကြီးတွေပါတယ်တရုတ်ပါတယ်တောင်ကိုရီးယားပါတယ်ဂျပန်ပါတယ်ဩစတြေးလျပါတယ်နယူးဇီလန်ပါတယ်အိန္ဒိယပါတယ်အိန္ဒိယကတော့ယာယီနှုတ်ခတ်ထားတာပေါ့ဗျအဲ့တော့အဲ့လိုအဲ့ဒီဟာကြီးကိုယူမှတ်တဲ့အခါမှာအာဆီယံနိုင်ငံတွေကြီးလိုက်တော့အာဆီယံနိုင်ငံမှာအနည်းဆုံးဖွံ့ဖြိုးရေးအနည်းဆုံး၃နိုင်ငံရှိတယ်။တကယ်ကတက်ကြီးဆိုင်တဲ့ဒီ၃နိုင်ငံ။လာအိုရဲ့ကမ္ဘောဒီးယားရဲ့ပမာရဲ့ လာဦးနဲ့ကမ္ဘောဒီးယားကတော့သူကတရုတ်ကဒီမဲခေါင်မြပွန်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းထဲမှာတော်တော်ရောပါသွားပြီးတော့တော်တော်ဖွံ့ဖြိုးတိုးတက်တဲ့လမ်းပေါ်တော်တော်ရောက်ပါပြီဒီမှာပြဿနာတင်တာမြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ပြည်ရင်းမတည်ရင်အဲ့ပြည်ရင်းမတည်ရင်ဟိုမဖြည့်ရှင်းမနဲ့ဘာစည်းဝါးရေးမှလုပ်လို့မရဘူးဆိုတာအစိုးရကြီးကတည်ပြပြောတာလားဒါကြောင့်မလို့ဗမာနိုင်ငံကိုအရေးပေးတာဟာဒီကိစ္စကိုကူညီဖြည့်ရှင်းပေးကြလို့စည်းဝါးရေးကိစ္စတွေဒီကိစ္စတွေမှာအိုပြီးအရေးပေးကြလို့အရေးယူဆောင်ရွက်ပေးကြလို့ဒီခီးစဉ်ဖြစ်ပေါ်လာတယ်လို့ကျွန်မကတော့
ဟုတ်ကဲ့ဆရာမတော်လာကြဆိုဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုးရဲ့သဘောထားကိုခင်ဗျကျွန်တော်တို့အခုခီးစင်မှာအဓိကထူးခြားချက်တွေတခြားဘာတွေများရှိရုံနဲ့သူတို့တရားဝင်ကြီးညာထားတာအပြင်ပေါ့လေ
ဗမာပြည်ကိုသူ့ရဲ့မဟာဗျူဟာကျတဲ့ရီမန်းကျက်တွေရေးပါတဲ့နိုင်ငံပြည်သဘောထားတာပါအဲ့ဒီခြေကံဘဝနေပြီးတော့ဒီခီးစင်ပေါ်ပေါက်လာတယ်လို့ပြောရပါမယ်ပြည်ပြည်ပေါ်ကနေဆိုလို့ရှိရင်ပြည်ပြည်ရှိတဲ့သင်္ကေတန်ရန်ဒေတာတွေကပုံမှန်တုတ်တဲ့ကိုပြည်လေရေလန်းကိုရေလန်းကြောင့်ဒီပုံမှန်တုတ်တဲ့ဒီပြည်တော်ပိုင်းနဲ့အနောက်ပိုင်းပြည်နယ်တွေကအကုန်လုံးပဲကြာပြီးတော့ဒီသင်္ကေတစစ်တမ်းနဲ့ဝေးကွာတဲ့အခါမှာဒီစစ်တမ်းရောက်မှုကပုံမှန်တုတ်တဲ့မှုကနေအဲဒီပြုတ်ပြည့်စင်းစရာတွေရဆိုလို့ရှိရင်လူတို့ကပြုတ်ပြည့်စီပဲကံရုံးတန်းဒေသတွေမှာပြည်နယ်ကမ်းဒေသတွေမှာဒေါ်လာဒီရင်းဝင်ဒေါ်လာ2500လောက်ရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူတို့ကဒေါ်လာ6000လောက်ပဲရှိတဲ့အချိန်မျိုးပါအဲ့တော့ဘာအကြီးကိုဖြတ်ပြီးတော့အိန္ဒိယတုံးတရားဆိုတန်းနေပြီးတော့ဒီကုန်းတွေရန်တော့ပေါ့ဖို့ပဲသူတို့အများအနေနဲ့စဉ်းစားပါတယ်အဲစဉ်းစားရဲဆိုတာကဒီလိုင်းတော့ဟာဒီပြည်နယ်နိုင်ငံပြတ်သွားမယ်ပြင်ကိုဒီမြေကရေလေကြအနေရှိအောင်ဆက်ကိုပတ်ပတ်ရတဲ့မိုင်းကောင်ကြီးရဲ့စီကိုချိန်ပြရတယ်အဲ့တော့သူတို့အနေနဲ့ပထမဆုံးစဉ်းစားတာတော့တပ်ပြည်ရေးနဲ့စစ်ကမ်းပါတပ်ပြည်မန္တလေးမြို့ဆဲဒီရေဖားလမ်းတန်းလမ်းပေါက်ပြီးတော့တပ်ပြည်ရေးနဲ့စစ်ကမ်းအနေစဉ်းစားတာရှိပါတယ်အဲ့ဒါလည်းဒီတောင်ကတော့ဒီဒီအမှုထူတာတွေပဲရှိနေပါပြီဒါပေမဲ့ပြဿနာဗမာပြည်ကဗမာပြည်မှာဆက်နေတဲ့ဝဲမှလည်းမြင်းရံဒီဆိုင်စစ်မြေနာမှာလည်းတပ်ပွဲစစ်နေပြီအဲ့ဘယ်ရည်ရည်ပြန်လာတဲ့အချိန်မှာပြည်သူအနေနဲ့ဒီကိစ္စကိုဟိုဆက်လို့ကိုခက်နေတာပေါ့ခက်နေရင်လည်းဒီကတော့မျိုးလို့အစကတော့ငင်းငင်းလေးပဲတွန်းအားပေးနေတယ်တစ်ခါကလည်းညီလာပေါင်းစုံတော့စဉ်းစားပါတယ်ဘုံကတော့အင်းပြောရမယ်ဆိုရင်တော့ဗမာမျိုးရဲ့အဖြစ်သက်ဒီလို60မိကီလိုကမှလေကျဲစုတဲ့ဗမာပြည်မျိုးမြေကမ်းမျိုးကြီးကြီးပါတယ်ဘုံမှာတော့ဒီပြည်ပြည်ကချန်ပေါင်းဆိုရှိတယ်အဲ့တော့ဒီ60မိကီလိုကွာဝေးကိုရထားလမ်းပေါက်ပြီးဗမာမှာရင်းနဲ့စကန်လို့ပြီးတော့အေးအေးညောင်းတဲ့မန္တလေးအပင်ကြီးဆုံးခြင်းပြီးတော့ဘေးကနေပြီးတော့ဘယ်နဲ့ဖြစ်ပေါ်လို့လဲသူတို့သင်္ကာလာရှိရတယ်။ချက်ကြီးပြောမယ်ဆိုလို့ရှိရင်တော့ပြည်သူအနေနဲ့ဗမာပြည်ဟာပင်လယ်ရင်းနဲ့စကန်နဲ့ပင်လယ်လမ်းကြောင်းအင်းရက်လုံးကြရတွေကိုထွက်ပြီးတော့ဒီအခြေလေပိုင်းနောက်ဆက်ကိုနောက်နိုင်ငံတွေကိုပြန်ကျူးလန်းမှုအရေးပါတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒါကိုအားသက်ခွန်ဆိုင်လုပ်ဖို့အတွက်ပြည်မဟာဇူဟာကြားတဲ့ခြေလမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆွဆွနေတဲ့ကျေးဇူးပါအခုဒီပြည်နယ်ဆွနေတဲ့ပုဂ္ဂိုလ်နှုတ်ဦးစလုံးကတော့အဓိကထောက်ပြတာကတရုတ်ကသူ့အတွက်ဒီမဟာဗျူဟာကျတဲ့စီးပွားရေးဒီဖွံ့ဖြိုးရေးစီမံကိန်းတွေအတွက်အဓိကရည်ရွယ်တဲ့ခီးစဉ်ဖြစ်မယ်လို့သုံးသပ်ကြတာရှိပါတယ်ဆိုတော့ဒီနေရာမှာဆရာမဒေါ်လာကျော်စောပြန်မေးချင်တာပေါ့လေဒီတရုတ်နိုင်ငံကတော့သူ့ရည်မှန်းချက်တွေပြည့်ဝဖို့အတွက်ကိုရည်ရွယ်ထားတာမှန်ပေမဲ့ဒီနေရာမှာကျွန်တော်မြန်မာနိုင်ငံဘက်ကရောဒီတရုတ်နိုင်ငံရဲ့စီမံချက်တွေထဲမှာအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့မျှော်လင့်နိုင်စရာတွေရောရှိမလဲခင်ဗျာ
အော်ဗမာပြည်ကတော့အကျိုးမြတ်တွေကအဲတကယ်လို့ဒါသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့အဲဗမာပြည်ရဲ့စီးပွားရေးအခြေအနေတွေပါကအတော်ကောင်းမွန်လာနိုင်ပါတယ်။ဥပမာအားဖြင့်ခုနပြောတဲ့ corridor land ဆိုပါတော့နော်။အဲဒီတရုတ်ပြည်ကနေပြီးတော့ဒီဖြတ်ပြီးတော့နော်ရွှေလီတို့ခွန်မင်းကနေရွှေလီကနေဖြတ်ပြီးဆင်းမဲ့ land ဆိုတော့အဲ့ဒီဆင်းမဲ့ land တစ်ချောင်းဟာဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့တွေထုတ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်။အဲ့တော့ဖြတ်သားရမယ့်ခါကြတဲ့ခါကျတော့ဒီနေရာတွေကိုဖြတ်သားမယ်ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုထိန်းသိမ်းရေးเนาะဒီနေရာတွေအသုံးပြုရေးဒါတွေအားလုံးကိုပေးချကြည့်လဲအောင်ဒေတာဆိုင်ရာကိုနေနေဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေတာဆိုင်ရာမှာလှုပ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်ဗမာတပ်မတော်ရှိမယ်အစိုးရအဖွဲ့အစည်းတွေရှိမယ်ဒီဒါတွေအားလုံးကရေဘူးအားဖြင့်အပြန်အလှန်ဆွေးနွေးပြီးနိုင်ပြီးတော့မှာဒါတွေကနေပြီးတော့အဲလုပ်ငန်းတွေဖြစ်မြောက်အောင်လုပ်လုံးလို့ရလာနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်လည်းကျွေးကူရပါပေါ့ဗျာအဲဒီဟိုကျမတို့ဒီလက်နက်ကိုင်းပဋိပက္ခတွေလည်းတဖြည်းဖြည်းညှော်နေနိုင်တယ်ဖြစ်တယ် နောက်တစ်ခုကတရုတ်ကဒီပမာပြည်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းရင်းမှသူထောက်ပြထားတာတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေလူမျိုးစုတွေဒီရဲ့ဒေသတွေမှာတော့ထွက်ရှိလာတဲ့တရားစာတာပစ္စည်းတွေမျှမျှတာတာမဝေခွဲနိုင်ဘူး။သဘောကတော့ဗျာပြည်နယ်တွေကဆင်းရဲနေတယ်။အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွယ်ရေးတွေဘာတွေကောင်းမွန်လာလို့နော်ကုန်စည်ဆွေးဆွေးရေးတွေဘာတွေချောမွေ့လာလို့စီးပွားရေးအရာတစုံတရာတောင်တင်းခိုင်မာလာရင်ဒီဟိုလက်နက်ကင်တော်လှန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ခီချင်းတဲ့နည်းလမ်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတစ်ဖြည်းဖြည်းအားပျော်စေလိမ့်မယ်လို့ဒီကလည်းကြွပ်ပုံရတယ်ဒါကြောင့်မို့ဒါတွေအားလုံးကတရုတ်ကစီးပွားရေးအရာကူညီမှာပဲဖြစ်ဖြစ်တရုတ်ကယဉ်ကျေးမှုမှာပဲဖြစ်ဖြစ်အတတ်ပညာတွေအရာဟိုဆောင်ကျဉ်ပေးနိုင်မှာဖြစ်ဖြစ်ဒါတွေအားလုံးဟာဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်မတို့ထင်ပါတယ
်ဟုတ်ကဲ့ဆရာမဒေါ်လာကျော်စွာဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကျွန်တော်တို့အီးမေးလ်တွေစာတွေပို့ထားတာတချို့လည်းရှိနေပါတယ်ဒီထဲမှာကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်အလှည့်ပေးချင်ပါတယ်ဟိုမြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့တရုတ်ကမြန်မာနိုင်ငံဖြစ်တယ်မြန်မာနိုင်ငံကတော့မြန်မာပြည်ရဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့တရုတ်ကြားမှာစီးပွားရေးတို့အားပြန်နေချိန်မှာအမေရိကန်ကမှနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံနဲ့တရုတ်နဲ့စီးပွားရေးအတူလုပ်နေအခုတစ်ခေတ်အကျိုးတူစီးပွားရေးလုပ်နေကြတယ်တော့ကျွန်တော်ကတော့အခုကလေးကနေဟိုသူ့အိမ်ကပေါ့နော်ကျွန်တော်တရုတ်ကတော့ကျွန်တော်တို့ကိုအမြဲတမ်းထူပါလေဆိုရယ်စိတ်ကကျွန်တော်စိတ်ထဲမှာရှိနေတယ်အဲ့တော့နီးချင်းတို့ဘာလို့ပြောရင်လည်းနီးချင်းကိစ္စကတော့တရုတ်ကသူ့အတွက်အကျိုးရှိမှာပဲနီးချင်းလည်းသူတို့ကူညီလို့ရှိနေအဲ့ဒါလို့တရုတ်ဆိုရယ်ဥစ္စာကတော့နိုင်ငံတကာစစ်ဆိုင်ရေးမှာသူ့အတွက်အကျိုးအမြန်ရှိနေဥစ္စာတွေကအားလုံးပဲလို့ပြောမှာသူ့အရင်းနာခံမှုမှာလူကူညီရင်းနောက်ပြီးတော့အတွက်ဆိုရယ်အနောက်နိုင်ငံတွေကိုစိတ်ကြံပြုမရှိတဲ့ခါကျတော့ဒီပြည်နိုင်ငံနဲ့ကျွန်တော်တို့အင်ဂျင်နီယာချင်းမစစ်ဖတ်လို့လည်းမရစစ်ဖတ်လို့လည်းဟိုကျွန်တော်တို့အောက်ကျောက်ကျခံလို့စစ်ဆိုင်ရမယ်ဆိုတော့ဥစီတိပြည်လာတဲ့ဥစ္စာလည်းပဲကျွန်တော်တွေ့တော့ဟိုဒီမျိုးခံစားချက်ကိုကျွန်တော်ဟိုဖြစ်တယ်လေလို့ကျွန်တော်ယူပါတယ်
โอเคกูสไลม์ปุยกูซุนิปุยอ่ะเจซุบาสรแล้วจนซ้อๆดีเรามาดอลลาร์จ่อซ้อมีเมกงก็เวจนอู้หมองซูก็เลยเมจินมาเลยครับสรซ้อๆอู้หมองซูแล้วทอดปะราชีบาเลยตะยุนักงานก็ตู้เยดีพ่นปิ้วมหาบิวอะไรออมมีหมดด้วยอธิกยีเยเจอนินเลยမြန်မာနိုင်ငံကိုလာတဲ့ခီးစင်းတွေပါတယ်ဆိုတော့ဒီလိုပေါ့လေတะยุนักงานဘက်ကยีเยတဲ့ဒီမဟာဗျူဟာมาပေါ့လေမြန်မာနိုင်ငံအနေနဲ့ရောကျွန်တော်ဘလို့အကျိုးမြတ်ဒီဘလောက်ဒီမျောလင့်နိုင်စရာရှိမယ်လို့อู้หมองซูသုံးသက်เลยครับ
ပထမတစ်ခုကတော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်တို့အနေနဲ့တော့ဒီသားတွေမှာအင်အားကြီးနိုင်ငံလည်းဖြစ်တယ်ကုသသမဂ္ဂလူငင်းကောင်စီဝင်လည်းဖြစ်တယ်တရုတ်နဲ့မဟာမိတ်ပြုထားတာကျွန်တော်တို့ကနိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လောတဲ့ ICG လိုကိစ္စမျိုးတွေကျုံနေပြီးနေရတဲ့နိုင်ငံတကာကိုဒီလိုလူငင်းကောင်စီဖွဲ့ဝင်နိုင်ငံအင်အားဒီသားတွေအင်အားကြီးနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါပို့တွေ့ချူးရှိတဲ့ကိစ္စလို့ပြောပါမယ်အဲတစ်ဆက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့အကျိုးရှိမဲ့အနေအထားမျိုးကိုဖန်တီးနေတယ်ဖန်တီးပြီးယူနိုင်မယ်ဆိုရင်တော့ကျွန်တော်တို့လူမှုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်မယ်လို့ထင်ပါတယ်
။ Okay ဆရာဦးမောင်ဆွဆွနေတာကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီဆွနေဘွဲအတွက်ကိုစာရေးရေးသားပေးပို့ထားတာလည်းတော်တော်များများရှိနေပါတယ်။ဒီထက်ကဒီ Facebook ကမှတ်ချက်တချို့တော့မအေးသန္တာချို့ဖတ်ပြပေးပါဦးခင်ဗျ။ဟု
တ်ကဲ့ပါကိုအောင်လင်းဦးရေ။နန်းလွန်ခေါင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မြေဆုံစီမံကိန်းအစားထိုးပါတဲ့။တိုင်းဒေသတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းမြင်သာတဲ့စာချုပ်တွေချပြပါဒေသအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကန်အဖွဲ့တွေဒီလိုအကျိုးမရှိတဲ့စီမံကိန်းတွေကိုတားဆီးပေးကြပါလို့ရေးထားပါတယ်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားတဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့တယ်လို့အခုလည်းတန်တမာဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလားအပေါ်ရန်အပြင်းပန်း policy ကတမျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လှုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရေးထားပါတယ်ရှင်။နောက်ထပ်အကိုချေမျိုးလေးကတော့တရုတ်သမ္မတရှီချင်းပင်မြန်မာနိုင်ငံကိုလာမယ်သတင်းကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေကိုစားဝမ်းသာပါတယ်တဲ့။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ပြည်သူတွေအတွက်လည်းယူလာပါလိမ့်မယ်ပဝါကောင်းကောင်းလေးပါတဲ့။မျက်ရည်ကျတဲ့အခါတုတ်ဖို့ပေါ့။လေယာဉ်မြေတွေအသုံးခံရတဲ့အခါလေတကယ်တော့ရှီချင်းပင်ကစီးပွားရေးပါရဂူခေါင်းဆောင်မှာ ဒါပေမဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေနာရှင်နေပါတဲ့ကိုမိသားစုတစုသားမြင်တယ်ဒါကတကယ်ခက်ပါတယ်ရှီချင်းပင်ကောင်းသောလာခြင်းဖြစ်ပါစေလို့ဒီ Facebook အကောင့်ပိုင်ရှင်အကိုချေမျိုးလေးကရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ကျွန်တော်ဒီ Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာပဲကျွန်တော်တို့ပေးထားတဲ့စာတော်တော်များတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ပူတီဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောမြစ်ဆုံကိုပြန်တောင်းမယ်ကျောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်းမထွက်ပါဘူးတဲ့ကိုအေးကိုဆိုတဲ့ Facebook အကောင့်ကတော့တတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်းဆိုတာမျက်ကွယ်ပြုထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမျက်ရရင်တရုတ်ကအကုန်လုတ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ Facebook အကောင့်ကတော့ရှီကျင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့စုခန်းဆိုတဲ့ Facebook အကောင့်ကတရုတ်ကဗမာကိုအကျိုးပြုနေတာကြပါတဲ့တရုတ်ကဗမာလူမျိုးတွေတုံးဖို့စားဖို့ဘယ်နိုင်ငံမှမတုံးတဲ့ဆေးတုစားစရာအတုတောက်စရာအတုသုံးစရာအတုအညံ့တွေပေါ်ပေါ်တီတီလှိုင်းလှိုင်းပေးနေတာပဲလေတဲ့ John Parker ဆိုတဲ့ Facebook အကောင့်ကလည်းတရုတ်ကနည်းနည်းပေးပြီးများများပြန်ယူသွားမှာပါပဲတဲ့အဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လှုပ်ခိုင်းပါပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရီမှာတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်ဟိုအနိုင်ကျင့်ခံရတဲ့အမျက်ထုတ်တယ်ဆိုတော့ခန်းစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမ်မတ်ဒေါ်လာကျော်စောမေးချင်ပါတယ်ကျွန်တော်တို့ဒီလိုဖွံ့ဖြိုးရေးကိစ္စရနဲ့အတူဟိုပြဿနာတွေဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုဟိုအခုတလုံးမှာဆိုရင်ကျွန်တော်ကြားရတာရှိပါတယ်ဥမာဒီ DKB လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းကုတ်မရှိလုပ်နေတာတွေရှိရင်နောက်ဝင်ရှင်တို့ဝင်ထွက်ရှင်တို့ထွက်ဆိုပြီးတော့လုပ်နေတာရှိရဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စရနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိပြောနိုင်ဆိုနိုင်မလဲလို့မျှော်လင့်လို့ရမလဲဆရာမ
တရုတ်ကသူ့ရဲ့ဟိုခြေလမ်းတွေကပေါ့နော်အဲကမ္ဘာအရင်အခုသူကအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကမ္ဘာစက်ခုံပေါ်ကသူကအင်အားကြီးနိုင်ငံအဖြစ်နဲ့တက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလအဲ့တော့နိုင်ငံကအခြေအနေတွေကြီးလိုက်လို့ရှင်လဲတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟဲ့လားဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာအဲ့လိုအခြေအနေမှာတိကျကခြေရက်လက်တနဲ့တော်တော်ရှေ့တိုးလာတာဖြစ်တယ်အဲ့လိုရှေ့တိုးလာတဲ့အခါမှာနော်ရှေ့တိုးလာတဲ့အခါမှာသူကသူ့တနိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်ခံမှုအတွက်ကောနော်။နောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေကိုရှင်ပြိုင်နိုင်မှုရောကျန်တဲ့ဖွံ့ဖြိုးသေးနိုင်ငံလေးတွေဖွံ့ဖြိုးမှုမင်းကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်သမျှသူကစီယုံခေါ်ဆောင်ပြီးတွားဖို့စဉ်းစားတာပဲ။အဲ့တော့သူပြဿနာတွေကအခုနခင်ဗျားပြောတယ်ဒီ DJB မှာဒီလိုတရုတ်တွေဝင်ရောက်နိုင်ဝင်ထွက်ချင်နိုင်ထွက်ကြပြဿနာဖြစ်တယ်ဆိုတာသိနိုင်မှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားစင်ကြံမှာစဖြစ်တဲ့ကိစ္စအတားပဲတရုတ်တွေအုံလိုက်ကျင်းလိုက်တခါတည်းဝင်သွားပြီးတော့အဲ့မှာစင်ကြံသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစဖြစ်တာပဲအဲ့တော့သူနိုင်ငံမှာလည်းဖြစ်တယ်အဲ့တော့ကျမတို့နိုင်ငံမှာဖြစ်တာလည်းမဟုတ်ဘူးဥပမာအာဖရိကတိုက်လိုနေရာမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတောင်ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်တည်းရဲ့ဟိုဗာလဲအဝတ်ထည်အဝတ်ထည်တွေကြီးရောင်းတဲ့ဈေးတန်းကြီးတစ်ခုလုံးကိုမီးရှို့ခံလိုက်ရတာအဲ့တော့ तू ကဒီကမ္ဘာလုံးကိုဖြတ်ဝင်နေတဲ့အခါမှာဒီပြဿနာတွေကတက်တာမှပဲကျမတို့အတွက်အရေးကြီးတာကနော်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ပြည်ခွင်မှာကျမတို့ရဲ့အစိုးရကိုပြည်သူလူထုအကျိုးပြုတယ်ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုမျှတစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပိုအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမနေ့ကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုနေမြေစားတစ်လျှောက်အဲဘာလဲပုံပွဲခွင့်ဟိုနေကိစ္စတွေလည်းပြောမယ်ပါမယ်အများကြီးရောရှိအဓိကဒီလိုလိုအကျိုးစီးပွားကိုပုံစားပြည့်ရဲ့အစိုးရတရားဖြစ်ဖို့ပြည်ကြီးတယ်အဲ့ဒါကကျမတို့တွေအခရာပဲကျမအဆင်ပါပြီ
ဟုတ်ကဲ့ဆီယမ်မတ်ဒေါ်လာကျော်စာဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလက်လေးလိုင်းပေါ်မှာရောက်နေပါတယ်ကိုဝိုင်းလေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပါကိုဝိုင်းလေးသဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ကျွန်တော်သဘောထားပါနော်ဟိုစချစ်ချီဆိုတာတော့ဘင်နဂန်နဲ့ပဲလှုပ်လှုပ်ကောက်ပါတယ်တရုတ်နဲ့မှပုံအခြားနိုင်ငံတွေလည်းအများကြီးရှိတယ်ကောက်ပါတယ်ဒါပေမဲ့တရုတ်နဲ့စီးပွားရေးလုပ်မယ်ဆိုတော့အားမပေးချင်ဘူးဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ဟိုခုနကအကိုတယောက်ပြောပါလို့ပေါ့နော်တရုတ်ကသူ့အကျုံးမြတ်မရှိဘူးဆိုရင် तू ကဘာမှမလုပ်ဘူး तू အကျုံးမြတ်ရှိမှပဲ तू ကလောက်တာ ကျွန်တော်ပြောချင်တာအဲ့ဒါပါပဲ
ဟုတ်ကဲ့ကိုဝိုင်းလေးဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့စာရီပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ကစာတစောင်းကတော့အမေရိကန်ပြည်ထောင်စုကမောင်တဒနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ပြည်နိုင်ငံရဲ့ယင်းဤတဲ့ဆက်ဆံရေးနှီးပြွားတွေဟာသူ့အတွက်ကြီးမားတဲ့အကျိုးမြတ်တွေမရှိပဲဗန်နိုင်ငံထဲမှာဆက်ဆံတွေမရှိကြောင်းရှေ့တောင်အာရှတောင်အာရှနဲ့အာဖရိကတိုက်ဘာဝင်အမေရိကန်ဥရောပနိုင်ငံတွေရဲ့ဆက်ဆံရေးတွေကအထင်ရှားတွေ့မြင်နေရပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးမှာကျွန်တော်တို့ပြည်သူတွေအဓိကမျှော်လင့်နေတာကတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေဟာဒေသခံပြည်သူတွေအတွက်ရောတိုင်းပြည်အတွက်ပါလူမှုဘဝတည်ငြိမ်ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေပါပဲနောက်ပြီးစီးရေးနိုင်ငံရေးစီးပွားရေးလုံးဝဆက်ဆံနေတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေကိုတရုတ်နိုင်ငံအနေနဲ့တိကျပြတ်သားတဲ့မူဝါဒတွေနဲ့ညီညာရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကားတော့မြောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်းနဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှစီမံကိန်းအစဉ်ပြေချောမွေ့စေအတွက်ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးလူကုန်ကူးမှုပပျောက်ရေးမြေဆုံစီမံကိန်းကိုဖျက်သိမ်းရေးစစ်ကောင်းဆောင်တွေအရတားအစိုးရအောက်ရောက်ရှိရေးအတွက်ဖြောင်းပြရေးနဲ့စက်မှုနဲ့နှီးပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါတယ်။အဓိကသတိထားစရာအချက်ကတော့တရုတ်က PM အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောတူစာချုပ်များချုပ်ဆိုတင်တယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဝရှန်ကိုကန့်မုံဝွန်ဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားစစ်စစ်တွေကမြေယာဧကသိမ်းပေါင်းများစွာကိုသိမ်းပိုက်ခြေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တဒနာပါ။နောက်စာတစ်စောင်ကတော့မေထီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်လာခြင်းဟာအချိန်အခါကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်တဲ့မြန်မာနိုင်ငံဟာအခုအခါကမ္ဘာမျက်နှာစာမှာဖိအားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်ဆီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကောက်ပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်စီပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရေးမှာအပြစ်ခတ်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်းနေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေနေတန်လျာရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအချိန်နဲ့အချိန်ခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖော်ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့အထက်ဖော်ပြပါအခြေအနေရရကိုပြေလည်စေမဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မြင်မိပါတယ်အထူးကအဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလန်းအဖြစ်အဟန့်အတားဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်စီးပွားရေးလမ်းကြောင်းပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အိမ်နီးနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကောင်းအောင်တတိထားဆက်ဆံရမယ်အားထားရလောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရာချစ်ကြည်မှုနဲ့အကျိုးတူပူးပေါင်းဆောင်ရွက်ကိုတတိထားပြီးတော့ဦးစားပေးဆက်ဆံရမယ်ဩဇာခံဘဝလူဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာသုံးပြီးတော့တိမ်တိမ်မွတ်မွတ်တတိထားဆက်ဆံရမယ်လို့ထင်ကြောင်းပါဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့မေထီလာမျိုးကဦးစိန်မောင်ရဲ့စာပါဆိုတော့စာရီမှာတော့ကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေတော်တော်များများကိုထင်ရှားနေပါတယ်ဆိုတော့ဒီလိုကိုယ့်ဘက်ကဖြစ်စေခြင်းနဲ့ဆန္ဒတွေရှိတယ်ဆိုရင်လည်းဟိုနိုင်ငံတွေဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးတယ်ဆိုတော့တဘာဝပါဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလိုချင်တာတွေရှိသလိုတရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကသူ့လိုချင်တာတွေကိုဦးစားပေးမှာသိကြပါတယ်ဆိုတော့ဒီလိုနေရာမှာဆက်စားရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတော့လည်းသိကြပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာသတိထားသင့်တာတွေရောဘာတွေများရှိမလဲဆီယမ်မတ်ဒေါ်လာကျော်စောအရင်ဆွေးနွေးပြပါခင်ဗျာ
ကျမတို့သတိထားမှာဟိုကျမတို့ပြည်တွင်းအမျိုးသားစီးလုံးညီညွတ်ရေးကိုခိုင်မာအားကောင်းအောင်လုပ်ရမှာပဲအဲ့တော့ဒီအခြေဒီသမရှိချင်းပင်လို့လာတဲ့အချိန်မှာအခုနခင်ဗျားပြောတယ်ကွယ်သမရရှိချင်းပင်တရုတ်ပြည်ဘက်ကတခါမှသူတို့ဟိုဗမာပြည်ကြီးကိုချစ်လို့ဗမာပြည်ကိုကယ်တင်ရင်းလို့ဒီစကားမပြောသူတို့ဝင်းဝင်းနဲ့ပြောတာသူတို့ဘက်ကလည်းသူတို့အကျိုးမြတ်စီရသင့်တယ်လို့သူတို့ယူနေတယ်ဒီဥပ္ပီအဲဗမာပြည်ဘက်ကလည်းရသင့်တယ်လို့ယူပေါ့အဲ့လိုအခြေခံမျိုးမှာဗမာပြည်က NLD အစိုးရကိုဗမာတပ်မတော်လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းအားလုံးကပေါ့ဒါကိုအခွင့်ကောင်းအဖြစ်အသုံးချပြီးတော့ကိုယ်တိုင်းပြည်အတွင်းမှာနော်ဒီတရုတ်က ဒီတော့ထုတ်ဖွင့်လာတဲ့ဒီစီးပွားရေးစံကြောင်းတွေပါတွေပေါ်မှာဟိုကြည့်ပြီးတော့ကိုရတဲ့ရထိုက်တဲ့ဟာလေးတွေစဉ်းစားရင်းကနေကျမတို့အချင်းချင်းကြားမှာနားလည်မှုရှိပြီးတော့ဘုံသဘောတူတဲ့ကိုရအောင်ကြိုးစားဖို့လိုတယ်အတူတူပြန်ဗမာတမရောအနေနဲ့ဂုံသိခါရှိရှိဒီ
Okay, so Xiao Mo so come here, you know, change the mini law yavati. So the young and young unit, you know, Manning, Sassan, Niama, General Baka, three tatina, by Mashim, Lesia.
General, few are ye, Asumu, Sassania, elected in Nongjon. The Nenuikin Sassan, anything and elected Kajaro, Munajo. ကိုယ်ကမနေ့နာလျောင်းဝင်းဝင်းဒီယူတွေကိုကျွန်တော်နိုင်မှုတော့လိုတယ်ဗျအဲအဲ့လိုကျင့်သုံးမယ်ဆိုလို့ရှိရင်တော့ခုနဆက်မတော့တစ်လှကျော်တော့ပြောသလိုပါပဲကျွန်တော်တို့အရေးကြီးဆုံးကမြို့သားစီလုံးကြီးတွေပါပဲကျွန်တော်မြို့သားစီလုံးကြီးကိုကျွန်တော်တို့ကမတိဆောက်နိုင်ဘူးကျွန်တော်တို့တိုက်ပြီးမှာဟိုကကျွန်တော်တို့ကိုယ်တိုင်ဟိုအပေါ်ပဲပြပြလေးဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပောက်
ပေါ်လွင့်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့တရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီယိုရဲ့ထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်ဆက်သွယ်ခြင်းရင်စာရိုက်တိတာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ပြီးစာရေးသားနိုင်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပါ။အ
ီရန်နိုင်ငံတွင်မှာယူကရိန်းခီးသည်တင်လေယာဉ်ကိုမှားယွင်းပစ်ခတ်ခဲ့ကြောင်းအီရန်အစ္စလာမစ်တော်လှန်ရေးပြည်ဆောင်တပ် IRGC ကဝန်ခံပြောဆိုပါတယ်။ IRGC ရဲ့လေကြောင်းဆိုင်ရာတပ်မှအာမီယာအလီဟာဂျီဇရက်ကစနေနေ့မှာနိုင်ငံပိုင်ရုပ်သံကနေပြောဆိုရမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အပြည့်အဝတာဝန်ယူကြောင်းဘလို့ဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောပါတယ်။ခီးတဲ့တင်လေရင်ပြက်ချတာကိုသိလိုက်တဲ့အချိန်မှာသူသေသွားခြင်းခဲ့တယ်လို့လည်းပြောပါတယ်။အဲ့ဒီညကတိုက်ခတ်ရေးအတွက်အစင်းသင့်ပြင်ဆင်ထားတာဖြစ်ကြောင်းအရက်ဖက်လေးချောင်းပြန်တက်မှုအလုံးကိုဖျက်ဖို့တော်လန်ရေးပြည်ဆောင်တက်ကပန်ကြားခဲ့ပြီးမဲ့သူတို့ပန်ကြားချက်ကိုအတိမပြုခဲ့တာဖြစ်တယ်လို့လည်းတက်မှုကပြောပါတယ်။အီရန်နိုင်ငံတွင်မှားယွင်းပြစ်ချခံခဲ့ရတာကြောင့်ယူကရိန်းခီးတဲ့တင်လေရင်ပေါ်မှာလိုက်ပါလာသူ186ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်။စနေနေ့ကလုတ်ခဲ့ထိုင်ဝမ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဆိုင်ဝမ်ထောက်ခံမဲ့အရေးအတွက်58ရာခိုင်နှုန်းကျော်နဲ့အပြတ်အသတ်အနိုင်ရပါတယ်။ရွေးကောက်ပွဲနိုင်တယ်လို့သိရပြီးတဲ့နောက်စနေနေ့ကထောက်ခံသူတွေကိုမိန့်ခွန်းပြောတာမှာတော့သမ္မတဆိုင်ကတရုတ်နဲ့ထိုင်ဝမ်ကြားငြင်းငြင်းချမ်းချမ်းရှိနေတဲ့အနေအထားကိုဆက်ထိန်းသိမ်းဖို့တရုတ်နိုင်ငံကိုတိုက်တွန်းသွားပါတယ်။ဒါအပြင်ထိုင်ဝမ်ကိုတန်းတူညီမျှသတ်မှတ်ဆက်ဆံရမျိုးတရုတ်ကမလုပ်ဘူးဆိုရင်အမျက်ထွက်နေတဲ့တရုတ်တာဝန်ရှိသူတွေနဲ့သူ့အစိုးရဆွေးနွေးပြောဆိုမယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်တောင်ပိုင်းမှာစနေနေ့ကလမ်းဘေးထောင်ပုံပောက်ကွဲမှုအတွင်းအ ਨੇ စုံအမေရိကန်စစ်သည်2ဦးကြာဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်။တောင်ပိုင်းကန်ဒဟာပြည်နယ်တွင်အမေရိကန်တပ်ဖွဲ့တွေစစ်ဆင်ရေးလုပ်ငန်းအတွင်းသူတို့စီးလာတဲ့ကားကိုဘုံးထိခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကိတ်ဆုံးဖြစ်ပါတယ်။ဒီကနေ့မနက်6နာရီ9နာရီထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3040 48နဲ့လိုင်းလန်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ပေါ်ရာနေ့ဖြစ်ပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.